ဝချုပ်ကြီးဟောင်းပရယုတ်ကိုစစ်တပ်ခန့်အများစုပါဝင်တဲ့အထက်လွှတ်တော်မဲအင်အားနဲ့အခုလိုတင်မြောက်လိုက်တာကြောင့်မလရွေးကောက်ပွဲအပြီးဒီမိုကရေစီအစားစစ်တပ်နိုင်ငံရေးပိုအားကောင်းလာလိမ့်မယ်လို့သုံးသပ်နေကြပါတယ်။ဒါပေမဲ့ရွေးကောက်ခံအတိုက်ခံအများစုပါဝင်တဲ့အောက်လွှတ်တော်လည်းရှိနေတာကြောင့်အုတ်ချုပ်ရခက်ခဲနိုင်တဲ့အကြောင်းဖီဝေသတင်းထောက်ဆွန်ဘာပီတာဒရစ်ပို့ထားတာကိုကိုဝင်းမြင့်ကပြောပြပေးပါပါခင်ဗျာ
။ဟုတ်ကဲ့ပါ။ထိုင်းအာဏာသိမ်းစစ်ကောင်စီလူကြရေးဆွဲထားတဲ့2019ခုနှစ်ထိုင်းဖွဲ့စည်းပုံအခြေခံဥပဒေအရအထက်လွှတ်တော်မှ250လုံးကိုစစ်တပ်ကခန့်ခဲ့ပြီးအောက်လွှတ်တော်မှရွေးကောက်ပွဲကတဆင့်အမတ်5ဘုံတဘုံရထားတဲ့စစ်တပ်ပါတီနဲ့စစ်တပ်လက်ဝဲခံပါတီတွေပေါင်းပြီးမဲအသားလေးကတ်ကအခုလိုဝန်ကြီးချုပ်တင်မြှောက်နိုင်ခဲ့ကြတာပါ။အရင်အာဏာသိမ်းချုပ်ချခံခဲ့ရတဲ့ဝန်ကြီးချုပ်တဆင့်ရှင်တော်ဝက်ပါတီလိုကြီးမားတဲ့ပါတီအများမျိုးလက်ရှိထိုင်းလွှတ်တော်ထဲမှာမရှိအောင်စီမံထားတဲ့ဒီထိုင်းဖွဲ့စည်းပုံသတ်မှတ်ချက်တွေနဲ့ရွေးကောက်ပွဲကော်မရှင်ရဲ့ကန့်သက်ချက်တွေကြောင့်အမတ်900ရှိတဲ့အောက်လွှတ်တော်မှာကြီးစိုးနိုင်တဲ့ပါတီမရှိပဲပါတီအငယ်တွေအများကြီးစုနေတဲ့အနေအထားဖြစ်သွားပါတယ်။စစ်တပ်ပါတီ Plan Project ပါတီကထောက်ခံပေးလိုက်တဲ့ဗိုလ်ချုပ်ကြီးအောင် Project ဝန်ကြီးချုပ်ဆက်ဖြစ်လာတဲ့အပေါ်ထိုင်းနိုင်ငံနရင်စွမ်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခပေါ်ချိန်ပါစက
အခုလိုတင်မြှောက်လိုက်တာကြောင့်ထိုင်းနိုင်ငံမှာမစစ်မှန်တဲ့ဒီမိုကရေစီပိုထွန်းကားဖို့လမ်းဖွင့်ပေးလိုက်တဲ့သဘောဖြစ်ပါတယ
်။ဒါအပြင်ဥပရစ်ဌာနီတက္ကသိုလ်ကနိုင်ငံရေးသိပ္ပံပမောခါချုပ်တတိဖော်ပါတီဝန်နစ်ကလည်း
အခုပိုပိုပြီးတည်ကြသွားတာကထိုင်းနိုင်ငံရေးမှာစစ်တပ်ရဲ့အရေးပါတဲ့ကဏ္ဍဆက်တည်ရှိသွားပြီးထိုင်းနိုင်ငံရေးကိုစစ်တပ်ကကြီးစိုးရတဲ့ဖြစ်သွားတော့မှာပါ
။ပမောခါချုပ်တတိဖော်ကဆက်ပြီးထိုင်းနိုင်ငံဟာစစ်တပ်အုပ်ချုပ်တဲ့နိုင်ငံဖြစ်သွားပြီးလက်ရှိအစိုးရကိုဆန့်ကျင်သူတွေဟာအရင်၅နှစ်တုန်းကလိုပဲတရားစွဲရေးယူခံအောင်မှဖြစ်တယ်လို့ဆက်ပြောပါတယ်။လက်ရှိစစ်ကောင်စီငြိမ်းချမ်းရေးနဲ့ငြိမ်းဥပပြရေးအဖွဲ့ကတော့ဝန်ကြီးချုပ်ပရယုအစိုးရတက်ကိုစစ်တပ်လက်ဝဲခံပါတီတွေကသူတွေနဲ့ပါပေါင်းဖွဲ့ပြီးမှဖျက်သိမ်းပေးကအရသာရွေးကောက်ခံအစိုးရတွင်ပြောင်းလဲယူပေမဲ့အပြာသဘောပဲဖြစ်နေတယ်လို့သုံးသပ်မှုတွေရှိနေပါတယ်။ပမကတတိဘောကလည်း
ထိုင်းအထက်လွှတ်တော်အနေနဲ့ဒီမိုကရေစီအတွက်အပြန်အလှန်ထိန်းချုပ်ပေးတာမျိုးလုပ်ပေးမှာမဟုတ်ပဲနိုင်ငံရေးမှာစစ်တပ်ကလုံးဝထိန်းချုပ်ထားနိုင်ရေးအတွက်သာလှုပ်ဆောင်ပေးမှာဖြစ်ပါတယ်
။ဒါအပြင်ပမောခဘောချိန်ဘတ်စ်ကလည်းဖွဲ့စည်းပုံအရပထမဆုံးဝန်ကြီးချုပ်ရွေးကွင်းကိုစစ်တပ်ကခံထားတဲ့အထက်လွှတ်တော်ကိုပေးလိုက်တယ်လို့ဥပဒေကြီးရေးမှာလည်းအလားတူလှုပ်လာနိုင်တယ်လို့ဆိုပါတယ်
။ဝန်ကြီးချုပ်ပရာယုတ်အနေနဲ့အရေးကြီးတဲ့ဥပဒေကြမ်းတွေအတွက်မဲခွဲဖို့လိုလာရင်သူထိန်းချုပ်နိုင်တဲ့အထက်လွှတ်တော်ကိုပါမဲပေးခံပြီးတနင်္လာနေ့တော့ဒီဇယ်ဘရင်အမိတ်တွေနဲ့လွန်ခဲ့တဲ့5နှစ်အတွင်းစစ်တပ်ကချမှတ်ထားတဲ့ဥပဒေတွေကိုအဓိကကျင့်သုံးသွားမဲ့သဘောရှိပါတယ
်။တကယ်တော့ဒီထိုင်းနိုင်ငံဖွဲ့စည်းအုပ်ချုပ်ပုံအရရွေးကောက်ပွဲမှာအရေးမခံရတဲ့ဗိုလ်ချုပ်ကြီးအောင်ပရယုတ်လိုမျိုးဝန်ကြီးချုပ်ဖြစ်လာနိုင်တယ်လို့အထက်ခံပါတီဖြစ်တဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့ဖိအားထိုင်ပါတီပေါ်ကန့်ဆက်ချုပ်ချယ်မှုတွေကလည်းအများအပြားထည့်သွင်းထားပါတယ်။အောက်လွှတ်တော်ထဲမှာစစ်တပ်ပါတီကဝင်ကြီးနေရာပြေးမယ်လို့ခရီးပေးပြီးပေါင်းဖွဲ့ထားတဲ့19ပါတီမဟာမိတ်အနေနဲ့လောလောဆယ်မှာအနှဲငယ်အသာစီရထားပေမဲ့ရေရှည်မှာတော့ပြဿနာတက်လာနိုင်တယ်လို့ပမခချိန်ဘတ်ကသုံးသပ်ပါတယ်။
အောက်လွှတ်တော်မှာတော့အတိုက်ခံအမတ်အများအပြားရှိနေတာမို့လက်ရှိအစိုးရနဲ့မဟာမိတ်လှုပ်ထားတဲ့အမတ်တချို့ခွဲထွက်သွားရင်တော့အတက်လွှတ်တော်အသာမဲအားကိုပြီးဆက်ထိန်းချုပ်လို့မရတော့တဲ့အနေအထားကိုရောက်သွားနိုင်တဲ့အခြေအနေလည်းရှိနေပါတယ
်။ပမခချိန်ဘတ်ကဆက်ပြီး
လက်ရှိစစ်ကောင်စီအနေနဲ့နိုင်ငံရေးအာဏာကိုဆက်ယူသွားတဲ့သဘောအခုဆောင်နေပေမဲ့အတိုက်ခံအများအပြားလည်းလွတ်တော်တဲ့ပါနေတာမို့တကယ်အုပ်ချုပ်ရမှာဒီလွတ်တော်ကရွေးတဲ့ဝန်ကြီးချုပ်အနေနဲ့အခက်အခဲတွေမကြခင်ကြုံလာရမှာပါ
။အခုလိုအချိန်မှာဝန်ကြီးချုပ်ပရယုတ်အနေနဲ့အရင်စစ်ကောင်စီဘဝတုန်းကလိုအကျွမ်းမဲ့အာဏာမရှိတော့ဘဲရွေးကောက်ပွဲသဘာဝအရတခြားပါတီတွေနဲ့အာဏာကိုမျှဝေကျင့်သုံးရတော့မှာပါလို့သုံးသပ်သူတချို့ကဆိုနေပါတယ်ခင်ဗျ။